ဒေါင်ဆန်းစုကြည်သမရဖြစ်ဖို့ဆိုရင်ပုံမှန်59စာလုံးကိုဆိုင်ကံဖို့လိုအပ်တယ်လို့စံကံဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဟောင်းသူရဦးအောင်ကိုကပြီးခဲ့တဲ့နှစ်ဒီဇင်ဘာလကလေးကပြောဆိုခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကလည်းအမည်မဖော်လိုတဲ့လွှတ်တော်ကိုယ်စားလှယ်တဦးကမကြခင်မှာပုံမှန်59စာလုံးကိုဆိုင်ကံဖို့အတွက်လွှတ်တော်ရဲမှအရေးကြီးအဆိုတင်သွင်းလာနိုင်တယ်ဆိုတဲ့ပြောဆိုမှုတွေရှိခဲ့ကြောင်းသတင်းမီဒီယာတို့မှဖော်ပြခဲ့ကြပါတယ်နေပြည်တော်လွှတ်တော်အစည်းအဝေးတက်ရောက်နေကြတဲ့ NLD ပါတီကလွှတ်တော်ကိုယ်စားလှယ်အားလုံးကိုဒီရက်ပိုင်းအတွင်းခွင့်မြူကြဖို့ပါတီဘိုလုံမှုဆောင်အဖွဲ့ကမနေ့ကညွှန်ကြားထားပါဗျ။အဲ့လိုညွှန်ကြားချက်တွေထွက်လာတဲ့အတွက်လာမယ့်သတင်းပတ်ထဲမှာလွှတ်တော်မှအရေးကြီးတဲ့အဆိုတင်နာတွေရှိလာနိုင်တယ်လို့ခန့်မှန်းကြတာဖြစ်ပါတယ်ရှင်။တမတော်ကကွယ်ရေးဦးစီးချုပ်နဲ့သဘောတူညှိနှိုင်းမှုအောင်မြင်တဲ့ဆိုရင်လွှတ်တော်ရဲ့မှာပုံမှန်59စာလုံးဆိုင်းငံ့ရေးအဆိုကိုတင်သွင်းပြီးကန့်ကွက်သူမရှိပဲအတိဖြစ်သွားနိုင်တယ်လို့ရခိုင်မျိုးသားပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဦးလှစောကပြောပါတယ်
။တမတော်နဲ့ NLD ရဲ့ညမှာညှိနှိုင်းမှုနဲ့အစင်ပြေတယ်ဆိုတော့ချောလိမ့်မယ်လွှတ်တော်ထဲမှာ25ရာခိုင်နှုန်းဆိုလည်းကျွန်တော်မတွေ့ဘူးပြဘာလို့ဆိုတော့ဒါအပေါ်ကသဘောတူညရင်လွှတ်တော်ထဲမှာလူတွေကတော့25ဆိုတော့အကုန်လက်ခုပ်တူပြီးကြိုဆိုကြမှာပဲဘာလို့ဆိုတော့ဒါတမလို့ဆိုတာကတကယ် senior institution နဲ့တွားတယ်ဆိုတော့သူတို့ညွန်ကြားချက်တစ်ခုဆိုလို့ရှိရင်အဲ့ဒီမှာအပေါ်ညွန်ကြားချက်ရှိတဲ့အခါမှာဒီမှာကုန်ထပြီးဆက်ငယ်လေးကြောင်းမှရှိမှာမဟုတ်ပါဘူးအဲ့တော့ဒီ25ရာခိုင်နှုန်းဆိုတဲ့ဟာကြီးကလည်းအနေထားတစ်ခုနဲ့ပါလာတာတကယ်လို့ agreement တစ်ခုရတယ်ဆိုရင်အဲ့ဒီ25ရာခိုင်နှုန်းကလည်းကိုယ့်ဘက်ရောက်သွားမှာပါ
ဒေါင်ဆန်းစုကြည်သမရဖြစ်ဖို့ဆိုရင်အဖြစ်နိုင်ဆုံးကပုံမှန်59စာလုံးကိုလွှတ်တော်မှဆိုင်းငံ့မှုအဆိုတင်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်တက်မတော်ရဲ့အကြီးအကဲဗိုလ်ချုပ်မှုချင်းမင်းအောင်လှိုင်နဲ့ဒေါင်ဆန်းစုကြည်အကြားမှာသဘောတူညီမှုရှိရမှာဖြစ်တယ်လို့သုံးသပ်ကြပါတယ်ရှင်။သဘောတူညီချက်တွေထဲမှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်နေရာတချို့ကိုတက်ဖက်ကတောင်းဆိုတာတွေပါနိုင်ကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကသုံးသပ်ပါတယ်
။တက်မတော်ကနေပြီးတော့အခုပြည်နယ်၃ခုနဲ့ရှမ်းပြည်နယ်၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်နဲ့ရန်ကုန်တိုင်းဝန်ကြီးချုပ်တွေကိုသူတို့လိုလားတဲ့သူခံထားပေးပါဆိုတာကတော့အဓိကဒီကျွန်တော်ညှိနှိုင်းသဘောတူညီထားချက်အပြင်ကနေပြီးတော့ထပ်တောင်းဆိုထားတဲ့ဒီတောင်းဆိုချက်ကလေးတွေလို့မြင်ပါတယ်အဲ့တော့ဆိုတာအဓိကသဘောတူညီထားချက်အောက်မှာတော့59စာလုံးကိုပြင်ဆင်ပေးဖို့အခြေခံအားဖြင့်သဘောတူထားပြီးပြီအဲ့ဒီလိုတူထားပြီးတဲ့နောက်ပိုင်းမှာဒီတမတော်အနေနဲ့ကသူတို့ဒီဖြစ်ချင်တာလေးတွေထပ်တောင်းဆိုတယ်လို့ထင်တယ်။အဲ့တော့အဲ့ဒါကဒီ၄ခုတောင်းထားတယ်ဆို၄ခုလုံးသဘောတူဖို့တော့ဟုတ်ချင်မှာဟုတ်မယ်။၄ခုဒါတော့ညှိနှိုင်းတိုင်ပင်ရမှာပေါ့နော်။ညှိနှိုင်းတိုင်ပင်ပြီးတော့တမတော်ဘက်ကလည်းဘာကြောင့်ဒီနေရာတွေကိုဝန်ကြီးချုပ်တွေသူတို့တမတော်ကလူလာတဲ့လူတွေခတ်ကျင်တယ်ဆိုတဲ့အကြောင်းပြချက်ရှိမှာဖြစ်တယ်လို့ကျွန်တော်တို့ဒီ NLD အနေနဲ့ကလည်းရန်ကုန်တိုင်းလိုနေရာမျိုးမှာသူတို့ဒီ NLD အဖွဲ့အနေနဲ့ဘာသာဝင်ကြီးတို့ခန့်ကျင်တယ်။ဘာကြောင့်ဆိုတဲ့ဟာမျိုးပေါ့နော်။ကြောင်းပြချက်တွေရှိပါလိမ့်မယ်။အဲ့တော့ဒါတွေကိုဘာပဲဖြစ်ဖြစ်ဘလို့ပဲရလထွက်ပြီးဖြစ်စီပေါ့။နှစ်ဖက်ကြည်ကြည်လဲလဲနှိမ့်နိုင်နိုင်ကြလို့ရှိရင်တော့ပိုကောင်းတာပေါ့လေ
။ဒေါင်ဆန်းစုကြည်သမရဖြစ်ရေးကိစ္စဟာပုံမှန်59စာလုံးကိုပြင်ဆင်ဖို့ဒါမှမဟုတ်ဆိုင်းငံ့ဖို့ဆိုတဲ့နိလန့်နှစ်ခုပဲရှိပါတယ်။ပြင်ဆင်ဖို့နီလန်းရဆိုရင်လက်ရှိဖွဲ့စည်းပုံအခြေခံဥပဒေအရလွှတ်တော်တွေကကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ထောက်ခံဖို့လိုတဲ့အပြင်ပြည်လုံးကျဆန္ဒခံယူပွဲလည်းကျင်းပဖို့လိုအပ်ပါတယ်။အဲ့ဒီနီလန်းနဲ့သွားမယ်ဆိုရင်အချိန်ကာလကြာမြင့်နိုင်ပြီးဂျားကာလမှာယာယီသမရတယောက်ကိုတင်မြှောက်ထားရမယ့်အခြေအနေဖြစ်ပါတယ်။ NLD ပါတီခေါင်းဆောင်တချို့ရဲ့ပြောဆိုမှုတွေအရဒေါင်ဆန်းစုကြည်သမရဖြစ်ရေးကိုပဲအဓိကထားညှိနှိုင်းနေတာဖြစ်ပါတယ်။ပုံမှန်59စာလုံးကိုဆိုင်းငံ့တာဟာဥပဒေလမ်းကြောင်းအရဖြစ်နိုင်မဖြစ်နိုင်ဆိုတဲ့အပေါ်မှာသဘောထားကွဲလွဲမှုတွေရှိနေပါတယ်။ရှစ်နှစ်ဦးအောင်သိန်းမိထီလာက2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပြဋ္ဌာန်းချက်တစ်ခုကိုဆိုင်းငံ့ခွင့်မရှိဘူးလို့မကန့်သက်ထားတဲ့အတွက်ပုံမှန်59စာလုံးကိုဆိုင်းငံ့တာဟာဥပဒေနဲ့ညီတယ်လို့ပြောပါတယ်
။ဟုတ်လားအရင်နာဝတအစိုးရလှုပ်ထားတဲ့ပုံစံအရအင်တန်ခက်ခဲကြက်တဲပြီးတော့အချိန်လေးကြာမြင့်နေတနည်းအားဖြင့်ပြောင်းလို့မရအောင်လှုပ်ထားတာပေါ့နော်။အဲ့ဒါဆိုရင်ထိတ်တိတ်မတွေ့အောင်ဆိုနော်ထိတ်တိတ်မတွေ့အောင်ဆိုရင်ပြင်ဆင်တဲ့နီးကိုဒယ်နီးနဲ့တူအောင်နေတော့ဥရိနဲ့လည်းညီရမယ်ထိတ်တဲ့အခါကျတော့ဆိုင်းငန်းလာပြီးအဲ့ဥရိပညာရှင်တွေလည်းအများအားပြောတယ်မဆိုင်းငန်းဘူးလို့မပါဘူးနော်ဆိုင်းငန်းလို့ရတယ်လို့လည်းမပါသလိုမဆိုင်းငန်းဘူးလို့လည်းမပါဘူးဒါရှင်းတယ်ဒါကြောင့်မလို့ဒါဆိုင်းငန်းမယ်ဆိုလို့ရှိရင်တွတ်တော်မောင်ကတို့ပြည်သူကနေပြီးတော့မန်ဒိတ်ပေးပြီးသားလေဒါ Facebook နဲ့ညီရပါလဲဆိုတော့တွတ်တော်ရဲ့ဆုံးဖြတ်ချက်တရားကိုဘယ်လိုကြီးအစိုးရဖွဲ့ကလက်ခံပေးရမှာပဲဒီဒီဆိုင်ရမှာလေလွယ်လွယ်နဲ့ဟာလာဒီဒီဒေါင်းစန်းစီတမားဖြစ်ရောဆိုရင်ပုံစံမျိုးတွေလုံးလုံးမရဘူးဆိုင်ငံ့ကာလဒီဘလောက်တိချားရမယ်ဆိုတာလည်းပဲနှစ်ဖက်ညှိနှိုင်းရမယ်တွတ်တော်ရဲမှာလည်းပဲကြေကြေပြန့်ပြန့်နဲ့လေးလေးလေးနဲ့ပြန်လေသုံးသက်ဝေဖန်ပြီးတော့မှတစ်လခဏနှစ်တိဆိုင်ရမယ်အဲ့ဒီအပြင်မှာက
ကျောင်းနှစ်ထောင်ရှိခုနှစ်ဖွဲ့စည်းပုံနဲ့အညီငါးတဲ့ကိုစားလုံးဟာလာဥရိနေညီပြည်နိုင်မှုအတွက်ဘူးဒုတိယအဆင့်တခါတည်းဟိုဒီမှာလွတ်တော်ကနေဆုံးဖြတ်ပေးရမယ်ကန့်တတ်ပေးရမယ်လीတချို့ကပုံမှန်59ဆာလုံးကိုဆိုင်ရနာဟာနှစ်ထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရရောက်တယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်
တရားလွတ်တော်ရှိနေလည်းဖြစ်ပြီးပြည်သူ့လွတ်တော်ကိုယ်စားလှယ်တဲ့ဥပဒေတဲ့ဥပစစ်တဲ့ရခိုင်မျိုးသားပါတီကဥပဒေရှင်ကပုံမှန်59ဆာလုံးနဲ့ပတ်သက်ပြီးလက်ရှိနှစ်ထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပါတယ်ပြင်ဆင်ရေးနည်းလမ်းတွေအတိုင်းသွားရမှာဖြစ်တယ်လို့ပြောပါတယ်ဥပဒေတရက်ကိုဒီပြင့်နေတဲ့ကာလပတ်လုံးဒီဥပဒေကိုလွတ်တော်ကရဆိုင်နိုင်တယ်ဆိုရပြဋ္ဌာန်းချက် ောင်းမာရင်းနဲ့လောက်ဆောင်ချက်တွေဖြစ်သွားမှာပေါ့ဒေသနိုင်ငံဖြစ်စီကြီးနေဆိုတော့နိုင်ငံလုံးကလူတွေကဖြစ်စီကြီးနေတော့မှန်းတာပေါ့အငယ်တို့လည်းအဲ့ထဲမှာပါပါရဲ့ဥပဒေကအကန့်အသတ်ရှိနေတဲ့အခါကျတော့ဒီဥပဒေကိုဘယ်လိုပဲရှိရှိငါတို့လူကျင်တာပဲသူတို့လည်းလုံးလို့မရဘူးလေအဲ့လိုလုပ်တဲ့အတင်လာဖြစ်သွားရင်ဘယ်မှာဥပဒေဆိုတာလိုတော့ပါလေနီလန်ကတော့ဖွဲ့စည်းပုံခြေခံဥပဒေအခန်း၁၂မှာပါတယ်အဲ့ဒီအခန်း၁၂မှာပါတဲ့အတိုင်းအကောင့်ထဲပေါ်နိုင်မှာဖွဲ့စည်းပုံချေခံမှုတွေကိုပြင်လို့ရမှာအဲ့နီလန်မှလွဲပြီးတော့တခြားနီလန်မှမရှိရ
နိုင်ငံသမ္မတကိုရွေးချယ်ဖို့အတွက်ဒုတိယသမ္မတ3ဦးကိုမကြခင်လွှတ်တော်မှာအဆိုပြုတင်သွင်းရမှာဖြစ်ပါတယ် NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူလွှတ်တော်နဲ့အမျိုးသားလွှတ်တော်နှစ်ရက်မှာကိုယ်စားလှယ်အများဆုံးနိုင်ရရှိထားတာဖြစ်တဲ့အတွက်ဒုတိယသမ္မတ2ဦးတင်သွင်းခွင့်ရမှာဖြစ်ပါတယ်ပြည်သူလွှတ်တော်အစုဖွဲ့ဘက်ကတင်သွင်းတဲ့ဒုတိယသမ္မတ2ဦးဟာရောင်ဆန်းစုကြည်ဖြစ်ပြီးအမျိုးသားလွှတ်တော်ဘက်ကတင်သွင်းသူဟာတိုင်းရင်းသားတွေကဖြစ်နိုင်တယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါတယ်။မကြခင်မှာရောင်ဆန်းစုကြည်သမ္မတဖြစ်ရဲ့အတွက်ပုံမှန်59စာလုံးနဲ့ပတ်သက်ပြီးလွှတ်တော်မှာအဆိုတင်မယ်ဆိုတဲ့ဘက်ကသုံးသပ်မှုတွေပုံများနေပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့သာသဘောတူညီမှုရခဲ့မယ်ဆိုရင်ပုံမှန်59စာလုံးကိုဆိုင်းငံ့ဖို့တည်ကြနိုင်ကြောင်းသုံးသပ်ကြပါရစေ။